ပထမဆုံးဆရာကျော်ရင်မြင့်ကိုမေးပါစေဆရာ2013ခုနှစ်ကိုပြန်ပြောင်းသွင်းနိုင်မယ်ဆိုရင်မြန်မာတို့ချီတက်နေတဲ့ဆွဲဒီမိုကရေစီလမ်းကြောင်းဟာပေါ်လစ်စီကိုရွေးခဲ့ပါသလားသူတို့မဟုတ်ရက်တက်နေသလားနောက်ကများပြန်လျှော့ကြသွားသလားဆရာကိုပထမဆုံးဆရာလွှမ်းခြုံပြီးတော့အချင်းချင်းဖြေပေါင်းဆရာ
ကျွန်တော်ကတော့ပြည်သူလူထုမျှော်မှန်းထားတဲ့အတိုင်းမဖြစ်ဘဲနဲ့နောက်ကိုပြန်ပြီးဆော့ကြသွားတယ်လို့မြင်ပါတယ်ဆရာ
။ဆိုတော့ဦးအောင်လောကဘယ်လိုမြင်ပါလဲကိုအောင်သော
။ကျွန်တော်မြင်တာကတော့အရင်စစ်စိုးကလုပ်ခဲ့တဲ့အတိုင်းသူ့ရဲ့ road map လို့ခေါ်တဲ့လမ်းပြမြေပုံကိုဆက်လုပ်နေတာလို့ပဲကျွန်တော်မြင်ပါတယ်။တိုင်းပြည်ကိုအတိုင်းအတာတစ်ခုထိတကားလေးတစ်ခုတော့ဖွင့်ပေးခဲ့တယ်။ဒါပေမဲ့တိုင်းပြည်မှာရှိတဲ့ power နဲ့ resource ပေါ့နော်။အဲ့ဒါတွေအားလုံးကတော့ဒီအရင်လက်ဟောင်းနေပဲအဲပုံစံတစ်မျိုးနဲ့ပြန်ပြီးထိန်းချုပ်ထားစေပဲလို့မြင်ပါဒါကြောင့်ပြောရရင်တော့တိုင်းပြည်မှာဒီမိုကရေစီနှိမ့်ဆက်သွားပြီလားလို့ပြောရမယ်ဆိုရင်တော့ဆရာကျော်မြင့်ပြောခဲ့သလိုပါပဲကျွန်တော်တို့ stop ဖြစ်သွားပြီကျွန်တော်တို့ရှေ့ကိုဆက်မသွားတော့ဘူးဒါတော့အတိုင်းထားတိရတော့မယ်ဆိုပဲကျွန်တော်စိတ်ထဲမှာခံစားရပါတယ
်ဆရာကျော်မြင့်အဲ့တော့2017လောက်ကစပြီးတော့ဒီပြည်ပင်ပြောင်းလဲရေးအသံတွေကြားခဲ့ရတဲ့ဆိုကြပါစို့ဆရာပြီးတော့ပထမနှစ်မှာတော့အတော်ရွေးခဲ့သလားဆရာဒီမိုကရေစီဘက်က
အဲဆရာသူသောသောပိုင်းတုန်းကတော့ရွေးတယ်လို့သူထင်ရတာပေါ့ဆရာဒါပေမဲ့အခုဒီ73နှစ်လုံးပြန်ကြည့်လိုက်လို့ရှင်ကဏ္ဍပေါင်းစုံမဲ့ဆရာတရားဥပဒေစိုးမိုးရေးမှာပဲကြည့်ကြည့်မူရစီကိစ္စမှာပဲကြည့်ဘာသာရေးပြည်ပကတွေပဲကြည့်ကြည့်ဘယ်ကိစ္စပဲကြည့်ကြည့်အကုန်လုံးကဆရာဟိုမျှော်မှန်းထားသလိုဖြစ်မလာပဲနဲ့အစိုးဘက်ကိုပို့ပြီးတော့ရောက်နေတာကိုမြင်ရပါတယ်ဆရာ
ဒါပေမဲ့အစိုးရကပြောတဲ့အထက်မှာနောက်ပြီးနိုင်ငံတော်သမ္မတကိုယ်တိုင်မကြာခဏမင်းငွန်းနေပြောနေတဲ့အထက်မှာတော့အရှိကိုဘယ်လိုတုတ်တက်လာပါရဲစီးပွားရေးရင်းနှီးမြှုပ်နှံမှုအတွက်လမ်းကြောင်းတွေဘယ်လိုပွင့်လင်းသွားပါရဲစသဖြင့်အများကြီးပြောနေတယ်ပဲဆရာအဲ့ဒီခါတည်းမှာတော့ကျွန်တော်လက်ခံသင့်တဲ့အချက်လက်တွေမတွေ့ဘူးလားဆရာကျော်မြင့်
ကျွန်တော်တော့တိတ်မမြင်ဘူးပြကျွန်တော်တို့နိုင်ငံတော်သမတ္တတောင်မှာဟိုရှေးတုန်းကလိုပဲနံပါတ်1ကြီးကိုမတည်ဘူးထင်တယ်လို့ပြောရမလို့များဖြစ်လာပြီလားမသိဘူ
းဟုတ်ကဲ့ကိုအောင်စောလေးဆင်းနေပါဦးခင်ဗျာအဲ့တော့
ဟုတ်ကဲ့ဆရာတော်ဆရာတော်မျိုးဆိုလို့ပြောလို့ညာ2013ကိုကျွန်တော်အတင်းချုံပြန်ကြည့်မယ်ဆိုရင်လီနိုရေးဘာသာရေးဒီ unit ဖြစ်ခဲ့တယ်အဲ့ဒါနိုင်ငံရဲ့ image ကိုရန်ထိခိုက်စေခဲ့တယ်နောက်ပြီးတော့တိုင်းရင်းသားတွေနဲ့ချင်းချင်းကြီးပေါ့နော်ခီးဘလောက်ရောက်ခဲ့တယ်လဲပေါ့အဲ့ခီးရောက်ခဲ့တာတွေရှိခဲ့တာလဲကျွန်တော် class နေနဲ့ကျွန်တော်တို့တွေ့ရပြင်မယ်အချိန်ထဲမှာပဲတိုက်ပွဲတွေဆက်ဖြစ်နေတယ်ကချင်နဲ့လက်ခက်တင်းတင်းဖြစ်နေတဲ့ကိစ္စတွေအများကြီးရှိပါတယ်ဆိုတော့ဒါတွေကကျွန်တော်တို့စိုးရိမ်စရာရှိကောင်းလွန်ကောင်းတဲ့အခြေအနေတွေပါပဲဒါတွေကတိုင်းပြည်ကိုနောက်ကိုကျန်ပြီးဆွဲသွားနိုင်တဲ့အခြေအနေတို့ကျွန်တော်သုံးသပ်မိတယ်။နောက်ပြီးတော့မန္တလေး၊စကိုင်း၊ရန်ကုန်၊ကောင်းကူ၊ Trader Hotel စတဲ့ဒေသတွေမှာဆိုရင်နေရာတွေမှာဆိုရင်လည်းပုံပေါက်ကင်းမှုတွေစတဲ့ကြီးခဲ့တယ်။ဒါတွေကမတိကျမှုကိုဖန်တီးခဲ့တယ်။ဖန်တီးခြင်းနဲ့သူတွေရှိနေတယ်ဆိုတာကပြနေတယ်။အချိန်ထဲမှာပဲ plus ကိုပြောမယ်ဆိုရင်လည်းတိကျအောင်မြင်ခဲ့တယ်။ဒါကိုကျွန်တော်ရင်တမမနဲ့ကြည့်ခဲ့ရတဲ့သူတွေရှိတယ်။ဒါပေမဲ့အောင်မြင်ပြီးခဲ့တယ်ပေါ့လေ။မြန်မာဒုတိယရခဲ့တယ်ပေါ့လေ။ဒါကအချိန်မှာပဲမြန်မာအာဆီယံ Championship ကိုစပြီးယူပြီးဆို2014မှာအဲအာဆီယံ Championship မြန်မာကသူ့ရဲ့ Foreign Policy ကပါလဲ။ဘယ်လိုသွားမှာလဲ။တိကျတော့အခါဖြစ်နေပဲဆက်ပြီးသွားမှာလား။ဒါမှမဟုတ်သူကတကယ်ကိုသူပြောတဲ့ Active ဖြစ်တဲ့ Foreign Policy ကို Independent တဲ့ Foreign Policy ကိုသူကပေါ်မီလုံနိုင်မှာလားဆိုတော့ကျွန်တော်စောင့်ကြည့်ရမယ်
။ဟုတ်ကဲ့အဲ့ဒါ2014စောင့်ကြည့်ရမှာဆိုဆရာကျော်ရင်မြင့်2013နှစ်အတွင်းမှာပြည်သူလူထုရဲ့နေသူတူကစာဝတ်နေရေးတွေတိတိတသာဒီသတိထားမိလောက်အောင်တိုးတက်ပြောင်းလဲလာတာတွေမတွေ့ရဘူးလားခင်ဗျာ
။ဟုတ်ကဲ့မတွေ့ရဘဲနဲ့ပို့ပြီးတော့မှကလူရန်စားတွေဆင်းရဲကျက်တဲသွားတဲ့လက္ခဏာတွေပူတွေ့လာရတယ်ဗျာ။
လူတွေပြောတော့ရန်ကုန်တို့မန္တလေးတို့လိုမြို့ကြီးတွေမှာတော့ပုံစံပြောင်းသွားတယ်ကျေးလက်မှသာဘယ်လိုဖြစ်ဖြစ်မယ်ဆိုတာမျိုးတွေကြားရပါတယ်အဲ
ဟုတ်ကဲ့မြို့ပြမှာနေတဲ့လူတွေလည်းဆင်းရဲကြတဲ့မှုပူလာတယ်လို့ခံစားရပါတယ်ကျေးလက်တွေကလည်းဒီလိုပဲကြက်တဲလာပါတယ
်ကောင်စော်ရေဒါမဲ့အစိုးရကတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအတွက်ပို့ပြီးတော့အခြေအနေကောင်းလာတယ် investment လာပို့ကောင်းလာတယ်ဆိုပြီးတော့စည်ရင်းစရာပြောနေတာပဲဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကောင်းပါတယ်ကျွန်တော်တင်နေဒါပေမဲ့အတိုင်းဒီမှာ visionary အမြင်ကျယ်တဲ့ကောင်းဆောင်ကောင်းလို့ပါတယ်ဒီသူပဲမဆိုအဲသူတို့တွေကနေပြီးတော့ဒီ foreign investment လာလို့ FDI လာလို့ sanction တချို့ရော့သွားလို့တိုင်းပြည်အချင်းချင်းကောင်းလာမယ်လို့လောက်ပဲသူတို့ခံမှန်းနေရင်အလောင်းတဲ့တိုင်းပြည်ကကောင်းလာမယ်လို့ကျွန်တော်တို့ မြောင်းလင်းမအောင်အဲကျွန်တော်တို့ကဒီဒီ resource ကိုရောင်းစားတဲ့ရင်းနှံသဘောတွင်းထွက်တွေကိုရောင်းစားတဲ့နိုင်ငံဖြစ်နေပဲရက်တည်နေမယ်ဆိုတော့ကျွန်တော်ထင်တယ်ကျွန်တော်တို့ကအလုံးကို NLD တဲ့နေသားတစ်ခုကျွန်တော်တို့တွားနေလို့ခံစားလို့ရပါတယ်ဟုတ်ကျွန်တော်ထင်တယ်ခုနဆရာကျော်မြင့်ပြောပြလို့ပဲတိုင်းပြည်ရဲ့လုံခြုံရေးနှစ်နှစ်အတွင်းမှာဒီဒီစီးပွားရေးလူမျိုးရေးအခြေအနေကပိတ်ပြောင်းလဲသွားတာမျိုးတော့ကျွန်တော်တို့သိပြီးတော့မခံစားဘူး
ဟုတ်ကဲ့ဆရာတော်ရောင်းကမီဒီယာကအဲဒီဒါကြီးတွေဆိုတော့မီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဘယ်လိုတိုင်းတာမလဲ2013ခုနှစ်ကိုဥမာမြင့်ပုဂ္ဂလိယသတင်းစာတချို့ပေါ်ထွက်လာတယ်။ဘာညာပြောရပါတယ်ဆရာကျော်မြင
့်ဟုတ်ကဲ့ပါဒီ2013ရဲ့ထူးခြားချက်ကတော့နေ့စဉ်ပုဂ္ဂလိယသတင်းစာတွေပေါ်လာတာပါပဲနောက်ထပ်ပြီးတော့ဖြည့်ပြောရလို့ရှိရင်တော့ကျွန်တော်တို့ဒီဆရာကောင်စော်တို့ရဲ့အရာဝတီအပါဝင်ပေါ့လေဒီမီဒီမာရဲ့အရာဝတီလို့အရင်ကနိုင်ငံသားကပုံနှိပ်မီဒီယာတွေပြည်တွင်းကိုဝင်လာခွင့်ရလာတယ်နောက်တစ်ခါနိုင်ငံသားအတန်းတွင်းဌာနတွေရုပ်တံဌာနတွေပြည်တွင်းကိုဝင်လာခွင့်ရလာတယ်ဒါတွေကတော့လွတ်တက်မှုမြန်မာတယ်ဒါပေမဲ့နေ့စဉ်သတင်းစာတွေအခုသတင်းစာတိုင်းရှုံနေကြတယ်ရေချီရက်တီကိုတော်တော်ကိုခက်ခဲတဲ့အနေအထားတစ်ခုကိုရောက်လာပါတယ်အစိုးရကနေ့စဉ်သတင်းစာတွေကိုအားပေးမှုတော်တော်ကိုအားနည်းတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်ဗ
ျဆရာအားပေးမှုဆိုတာဘာကိုဆိုတာပါလဲဆရာ
ဥပမာဆိုတော့ခင်ဗျားကျွန်တော်တို့အခွန်အခထားပါတော့ဒီပုံနှိပ်နဲ့ပတ်သက်တဲ့စက်ကူပုံနှိပ်နဲ့ပုံနှိပ်ဆက်စားတဲ့ပစ္စည်းမျိုးတွေပေါ်မှာကောက်ခံနေတဲ့အခွန်အခမျိုးတွေဒါမျိုးတွေကျွန်တော်ကတော့လုံးဝနှီးပါ short ပြီးတော့မှအားပေးစီခြင်းလေအဲ့တော့ကျွန်တော်တို့တည်င်းရရှိမှုတိုင်းမှာလည်းအစိုးရဌာနများကိုဆက်သွယ်ပြီးတည်င်းမေးမြန်းရတာအင်တာမတ်ကိုခက်ခဲပါတယ်အခုထိလည်းဒီတည်င်းနဲ့ပတ်သက်ပြီးတော့အစိုးရဌာနတွေကဖုံးဖိကွယ်ထားခြင်းတုံးတည်င်းမောင်းချခြင်းတွေလည်းများနေတုံးလေတော့ကျွန်တော်တို့အဲ့လိုမြင်ပါတယ်ကြာအဲ့လိုပက်ပေါင်းစုပွင့်လင်းပြီးတော့တည်င်းတွေကျွန်တော်တို့ရအောင်လုပ်ပေးနိုင်ရင်တော့ဟုတ်ပြီတိုးတက်လာမယ်လို့မြင်ပါတယ်
ဟုတ်ကဲ့ဆရာကောင်းသောသတင်းရေးသားမှုလွတ်လပ်ခွင့်တို့ဝေဖန်ခွင့်တို့ကြတော့ဘယ်လောက်ထိတိုးတက်ခဲ့ပါသလဲ2013မှာ
ဟုတ်ကဲ့ကျွန်တော်တင်တဲ့မီဒီယာဆက်တာကိုကြည့်မယ်ဆိုရင်တော့အားရစရာရှိပါတယ်အဲဒီနေရာမှာကျွန်တော်တို့မျှော်လင့်ချက်တွေ investment တွေအများကြီးထားလို့ရမယ်လို့ကျွန်တော်ထင်ပါတယ်အဲဘာကြောင့်လဲဆိုတော့အထက်မှရှိတဲ့လူငယ်တွေအဲ့ကျောင်းမှုတွေကြောင့်လို့ကျွန်တော်ခန်းစားရပါဒါပေမဲ့အဲတန်ကြိုင်းဝန်ကြီးဌာနMinistry of Information မှာလို့ပြင်ကြည့်မယ်ဆိုရင်တော့အဲသူတို့တွေကကျွန်တော်မြင်လာတော့မရှိတဲ့တော့လို့ထင်ပါတယ်အဲထိတ်ထုတ်ထားလို့ထိတ်ထုတ်ထားစရာမလိုလို့ကျွန်တော်ခန်းစားရတယ်တကယ်လို့သူတို့က public service media တွေပါလို့တကယ်ယုံကြည်တယ်ဆိုရင်သူတို့ဖွင့်ပေးလိုက်တာကောင်းပါတယ်ကျွန်တော်မြင်လာတော့သူတို့ကတကယ်ကို industry အကြီးဖြစ်နေတဲ့ကြောင့်ဒီနေ့တစ်နေ့ကိုဒေါ်လာတန်း80တန်း100လောက်ဝင်နေနိုင်တဲ့ဒီ industry ဖြစ်တဲ့အတွက်ကြောင့်သူတို့ဒါကိုလက်မလွတ်ဘဲနဲ့နိုင်ငံရေးတွေမဟုတ်ထိတ်ထုတ်မှုတွေမဟုတ်ဘဲနဲ့စီးပွားရေးရပါ cash cow လုပ်နေတဲ့ကိစ္စတခုလို့ကျွန်တော်မြင်တယ်။ဒါတော့ Ministry of Information ကကျွန်တော်မြင်တော့လုံးဝမရှိတဲ့အဖွဲ့အစည်းတခုလို့ကျွန်တော်တော့မြင်တယ်။နောက်တစ်ခုပြောရရင်တော့ဗျာအဲဒီ media ပဲသူတို့ west out လုပ်မယ်ဆိုတော့ဒီအတွက်ကြောင့်လည်းကျွန်တော်ထင်တယ် media ကို license ရရောextension လုပ်ဖို့ကိစ္စတွေရရောသူပြင် broadcast media တို့အကြီးအကျယ်ထိန်းချုပ်ဖို့စူးစမ်းနေတယ်လို့ပဲကျွန်တော်တို့ခံစားရပါကျွန်တော်တို့အာအဲ့ဒီမိုးကြွှေကိုတွေပေါ့လေပြောရရင်တော့အရင်ကယူနီဖောင်းဝတ်ပြီးတော့အခုပစိုးပတဲ့သူတွေကသူတို့မသိတော့ဝင်လုံနေတဲ့ကိစ္စတွေကကျွန်တော်တို့လည်းစက်တနာအကြီးကြီးရှိနေလို့ကျွန်တော်ပြောခံစား
ရပါဟုတ်ကဲ့မကြခင်ကစစ်တော်ဆရာအားစားပွဲတော်လို့တော့ပြပမီဒီယာတွေကိုကင်တွယ်တာကတော့ဘယ်လောက်ထိအစဉ်အတန်းမှီခဲ့တယ်လဲဆိုတာလည်းကိုအောင်သောတစ်ဆက်တည်းပြောပါအောင်ဘယ်လိုမြင်လဲအဲ့ဒီ
ပြန်ကြားရေးလုပ်ငန်းတွေအစိုးရကင်တွယ်ဖို့ပြန်ကြည့်မယ်ဆိုရင်တော့သူတို့ရဲ့အာကလေးဆန်ဆန်ကင်တွေခဲ့တာလေသူတို့တွေရဲ့အားမြစွာကောင်းတာတွေပြီးတော့သူတို့မှအရေးချင်းမရှိဘူးသူတို့မှဘာမှနားမလည်ဘူးဆိုတော့ကျွန်တော်ထင်တယ်အဲတတိယချောင်းကိုမြင်လိုက်ရလို့ကျွန်တော်စဉ်းစားခံစားရပါတယ
်ဟုတ်ကဲ့ဆိုတော့အာဆီယံကိုလည်းစောင့်ကြည့်ရမှာပေါ့ဘယ်လိုဖြစ်လာမလဲနောက်တစ်ခုကျွန်တော်အာဆီယံနဲ့ဆက်စပ်ပြီးမြင်ချင်တာဆရာကျော်မြင့်ကျွန်တော်ဟိုအာဆီယံလှည့်ကြဒီတဘာပရီလောက်တဲ့နိုင်ငံတွေမှာသတင်းအတော်လေးလိုက်ခဲ့မှုပါတယ်2014ခုနှစ်ကလာအိုစ်မှာလောက်တဲ့အာဆီယံပွဲမှာဆိုလို့ရှိရင်မော်တော်ကားတွေကအစဒီတရုတ်ပြည်သူသမ္မတနိုင်ငံမှလှူဒန်းသည့်အာဆီယံအတွက်ဆိုပြီးတော့အကုန်လုံးရေးထားတဲ့အဆောက်အဦတွေကအစတရုတ်တွေကအဲ့လောက်ထိနေရာယူလို့နာတွေ့ခဲ့ရတယ်။ဆိုတော့2014မှာမြန်မာအာဆီယံလှူလာတဲ့အခါကဘယ်လိုမြင်ခွင့်လဲအဲ့လိုမျိုးတွေထပ်ပြီးပြောများမြင်နေအောင်မထင်လားဆရာကျော်မြင့်ရင်ဆွေးနွေးပါခင်ဗျာဆရာတို့မန်လေးဆိုတော့ပိုပြီးနှိစက်မယ်ထင်တယ်အဲ့ဘက်နဲ့
ဟုတ်ကဲ့ကျွန်တော်တို့ဒီလုံငယ်တဲ့စီဂိမ်းဖွင့်ပွဲပိတ်ပွဲတရုတ်မီရှူမီပန်လှူတာကစပြီးတော့ကျွန်တော်တို့ကတရုတ်ရဲ့ TH အောက်မှာတော်တော်ရောက်နေတဲ့လက္ခဏာယူတွေ့လိုက်ရပါတယ်။ငွေလဲအမေရိကန်ဒေါ်လာ33တန်ဘူကူညီတယ်လို့ဆိုတာကိုအဲ့တော့ကျွန်တော်စိုးရိမ်တာကအာဆီယံဥက္ကဋ္ဌလုပ်တဲ့အချိန်မှာအဲ့ဒီလိုမြန်ဆက်ပြီးကူညီနေဦးမယ်ဒီဘက်ကလည်းကူညီနေယူနေမယ်ဆိုလို့ရှိရင်ကျွန်တော်တို့ကနိုင်ငံရေးရ လွတ်လပ်တဲ့နိုင်ငံတစ်ခုလို့နိုင်ငံတကာကလက်ခံနိုင်ပါမလားအဲ့ဒီလိုတန်ဖျားဝင်နေရရှိပါတယ်တရုတ်ကတော့သူကနေရာယူမှာပဲဝင်ပြီးတော့တစိုက်ကတ်မှာပဲအဲ့ဒါကိုကျွန်တော်တို့ဘက်ကလက်ခံရင်ကျွန်တော်တို့နိုင်ငံရဲ့ image ကိုအများကြီးထိခိုက်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုထင်ပါတယ်ဗျ
ဟုတ်ကဲ့ကိုအောင်စောပြောပါဦးတရုတ်နဲ့အာဆီယံနိုင်ငံတွေကြားမှာဖြစ်နေတဲ့ကိစ္စတွေမှာရောဥက္ကဋ္ဌအနေနဲ့ဘယ်လိုနေမဲ့ထင်လဲကိုအောင်စောလည်းသုံးသပ်ပါဦးမြန်မာနိုင်ငံ
ကျွန်တော်မြန်မာတော့တရုတ်ပြည်သူတမနိုင်ငံတော်ဖြစ်သွားမှာကျွန်တော်ကြောက်တယ်။ဒါကြောင့်လဲဆိုတော့ကျွန်တော်မြန်မာကမ္ဘောဒီးယားမှာအခုထောက်ကျသွားလို့တင်ကြည့်မယ်ဆိုရင်လွန်ခဲ့တဲ့နှစ်ကလုပ်ခဲ့တဲ့ပွဲမှာဆိုရင်ဒီအာဆီယံဆမ်မစ်ကုလုံးဒီတရုတ်ကတရုတ်နိုင်ငံတရုတ်အစိုးရက control လုပ်ခဲ့တဲ့အာဆီယံဖြစ်သွားတယ်။ကမ္ဘောဒီးယားမှာလုပ်ခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲတွေပြတ်သွားပါတယ်။ဆိုတော့ပြောလို့ရပါတယ်။ဆိုတော့အဲ့ဒါမျိုးဖြစ်သွားမယ်ဆိုရင်မြန်မာနိုင်ငံအဲ့လိုမျိုးဖြစ်သွားမလား။ဒါမှမဟုတ်မြန်မာနိုင်ငံအဲ့ရုံးထွက်ပြီးတော့အမေမိရတကယ်သူတို့ကြိုးကြော်သူတို့ပဲ active ဖြစ်တဲ့ independent ဖြစ်တဲ့ foreign policy school သူတို့ဖော်မေးလုပ်နိုင်မှာလားဆိုတော့အဲ့ဒါမျိုးကကျွန်တော်ထင်တယ်အရေးကြီးတယ်လို့ထင်တယ်နောက်တစ်ခုကကျွန်တော်2014မှာကျွန်တော်တို့ကျွန်တော်အရေးကြီးတာတစ်ခုကျွန်တော်ထောက်ပြချင်တာတစ်ခုကတော့အချိန်အမှုတွေအပြင်းမလားအဲဒါအဖြစ်ရေးဆွဲမှာသတိစဒါတွေကကျွန်တော်တို့2014မှာကြုံတွေ့ရမှာတကယ်တကယ်အရေးကြီးတဲ့challenge တွေပဲလို့ကျွန်တော်တို့ယူဆတယ်နောက်အရေးကြီးဆုံးတစ်ခုကဘာလဲဆိုတော့ဒီတိုင်းနိုင်ပြဿနာပဲတိုင်းနိုင်ပြဿနာတွေကကျွန်တော်မဖြေရှင်းနိုင်တိုင်းပြည်ကနောက်ကိုကျွန်တော်တို့ back to square one ပြန်သွားမယ်လို့ခံစားတ
ယ်ဟုတ်ကဲ့ဆရာပြောရင်လည်း2014ကိုလှမ်းမြော်ပြီးတော့ဆရာရဲ့အမြင်ကိုပြောပါအောင်ခင
်ဗျဟုတ်ကဲ့အဲကျွန်တော်ကလည်း2014ကိုတော့တော်တော်ကျွန်တော်တို့နိုင်ငံအတွက်စိုးရိမ်ပူပန်စရာကောင်းတဲ့နှစ်တစ်နှစ်လို့မြင်တယ်ဗျဖွဲ့စည်းပုံခြေခံဥပဒေကြီးကလည်းပြင်လို့ကိုလုံးဝမရနိုင်လောက်အောင်ခက်ခဲအောင်ရေးဆွဲထားတာအဲ့ဒါယူပြင်းနေတဲ့အချိန်အထူးသဖြင့်2014ထဲမှာဒီမိုကရေစီနည်းနဲ့ပြင်နိုင်လို့မရဘူးဆိုရင်ဒီမိုကရေစီမဆန်တဲ့နည်းတွေနဲ့ပြင်လိုက်ကြရမယ့်အနေအထားကိုရောက်သွားမှာစိုးရင်ကြာရှိပါတယ်။နောက်တစ်ဖက်ကလည်းခုနပြောသလိုဒီဖွဲ့စည်းပုံအခြေခံမှုတွေပြင်မဲ့အတန်မျိုးတွေကြားလာတဲ့အခါမှာဘုံတွေခွဲလာမှတွေလူမျိုးကြီးဘာသာရေးပြိပခါတွေဖန်ပြီးလာမှမျိုးအဲ့ဒါမျိုးတွေလည်းစိုးရင်ကြာရှိတဲ့အနေအထားလို့မြင်ပါတယ်ဗျ2014ကို။